ABSDF လို့ခေါ်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဥက္ကဋ္ဌဟောင်းတပ်ဦးဖြစ်တဲ့ဒေါက်တာနိုင်အောင်ဒီမြန်မာပြည်မှာရောက်ရှိနေတာနဲ့ပတ်သက်ပြီးတော့သူကုလိုရောက်ရှိနေတဲ့အချိန်မှာဒီ ABSDF မြောက်ပိုင်းဒေသမှာ1992ခုနှစ်တုန်းကဖြစ်ပျက်ခဲ့တဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြောက်ပိုင်းရဲဘော်ဟောင်းတွေကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတိုက်ဆိုင်ဆိုင်ကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ကြားခဲ့ကြရတာပါဒီသတင်းစာရှင်းလင်းပွဲကဆိုလို့ရှိရင်တော့ဒါပရမဆုံးအချိန်လူလူကိုတရားဝင်တင်ပြတဲ့ပွဲဖြစ်ပြီးတော့ဒီလိုမျိုးရှင်းလင်းတင်ပြတာဟာအနာဂတ်မှာသင်ခန်းစာယူနိုင်ဖို့အတွက်တရားမှန်တိုင်းခိုင်မာစေဖို့ဖြစ်တယ်ဆိုပြီးတော့ဒီသတင်းစာရှင်းလင်းပွဲပြုလုပ်တဲ့သူတွေကပြောခဲ့ကြတာပါဒီကြောင့်နဲ့ပတ်သက်ပြီးတော့ဒီထိုင်းနိုင်ငံကနေပြီးတော့ကိုမိုးစော်ကပြောပြပေးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဒီသတင်းစာရှင်းလင်းပွဲကို ABSDF မြောက်ပိုင်းကချင်ပြည်နယ်မှာစစ်အစိုးရတူလီယိုအဖြစ်ဆွဆွဲဖမ်းဆီးခံရပြီးနောက်လွတ်မြောက်လာတဲ့ကျောင်းသားဟောင်းတွေကရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာဒီကနေ့မနက်ကကျင်းပတာဖြစ်ပါတယ်ဒီလိုသတင်းစာရှင်းလင်းပွဲကျင်းပရတဲ့အကြောင်းကိုမြောက်ပိုင်းကျောင်းသားရဲဘော်ဟောင်းတူဖြစ်တဲ့ကိုညီညီကျော်ကအခုလိုပြောပါတယ်
။20ကျော်ကျွန်တော်ကျောင်းသားတွေဟာပုံစံမျိုးနဲ့ကျွန်တော်ဆက်နားခဲ့တယ်၊လုပ်ခဲ့တယ်၊ကြံခဲ့တယ်နော်။အဲဒီမှာကျွန်တော်တွေ့ရတဲ့တွေ့ကြုံကြီးကကျွန်တော်လူချင်းနဲ့ဒီမိုကရေစီနဲ့လူ့ပြည်လမ်းကြောင်းကိုကျောင်းသားတွေနိုင်တဲ့ချက်မျိုးဖြစ်နေတယ်။အဲဒီချက်ကိုကျွန်တော်ရှင်းရှင်းလင်းလင်းပြောပြခြင်းနဲ့ကျွန်တော်ရဲ့ကြုံတွေ့ခဲ့တဲ့တွေ့ကြုံသို့မဟုတ်အသက်တွေပေးမှုဘဝတွေပေးမှုဟာဒီနေ့ပြောင်းလဲလာတဲ့ပြောင်းလဲမှာကျွန်တော်တို့အထောက်အကူဖြစ်စေခဲ့တယ်။နောက်နာဂတ်တွေလည်းအသုံးချစေခဲ့တယ်။အဲ့ဒါကြောင့်ကျွန်တော်တို့ကအရာကိုရည်ရွယ်ပြီးလုပ်တာပါ
။အခြားရည်ရွယ်ချက်တစ်ခုကတော့တရားရေးမှန်တိုင်းခိုင်မာစေဖို့နဲ့တရားဥပဒေရဲ့စောင့်ရှောက်မှုကိုရရှိစေဖို့ဖြစ်တယ်လို့ကိုညင်ကြီးကျော်ကပြောပါတယ်
။နောက်တစ်ချက်ကတော့ကျွန်တော်တို့တကယ်လိုအပ်နေတာတရားရေးမှန်တိုင်းခိုင်မာတောင့်တင်းမှုကျွန်တော်တို့နိုင်ငံသားတွေဟာဘယ်လိုနေရာမှာရောက်နေသည်ဖြစ်သည်တရားရေးမှန်တိုင်းရဲ့စောင့်ရှောက်မှုကာကွယ်ပေးမှုကိုကျွန်တော်တို့ခံစားမှုရစေခြင်းအဲ့ဒါလည်းအကူအရာပြုနိုင်တဲ့တရားရေးမှန်တိုင်းမျိုးပေါ်ထွက်လာဖို့ရည်ရွယ်ပြီးတော့ကျွန်တော်တို့ရဲ့အဖြစ်အပျက်တွေကိုတင်ပြတာပါကျွန်တော်တို့ကပထမဆုံးချိန်တရားဝင်ရှင်းလင်းပွဲပ
ါ1992ခုနှစ်နှစ်ကုန်ပိုင်းမှာကချင်ပြည်နယ်မှာအခြေစိုက်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းမှာစစ်ဆိုးရရဲ့တူလီယိုတွေအဖွဲ့ရင်းရောက်ရှိနေတယ်ဆိုပြီးဖမ်းဆီးပေါ်ထုတ်တဲ့အဖြစ်အပျက်ဖြစ်ခဲ့ပါတယ်1992ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ပြည်တော်စုနေ့မှာအထက်မြမာပြည်ကျောင်းသားခေါင်းဆောင်ကိုထွန်းအောင်ကျော်အပါအဝင်လူ15ဦးကိုမြမာအစိုးရရဲ့တူလီယိုအဖြစ်ဆွဲချက်တင်ပြီးခေါင်းဖြတ်တက်ခဲ့တယ်လို့စစ်ဆေးစင်မှာလူ20လောက်တေဆုံးခဲ့ရတယ်လို့ကိုညီကြီးကျော်ကပြောပါတယ်အခြားတူလီယိုအဖြစ်ဆွဆွဲဖမ်းဆီးထားသူ90ကျော်ကတော့အကျဉ်းထောင်ကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲဟာ ABSDF ဗဟိုဥက္ကဋ္ဌဟောင်းတွေဖြစ်တဲ့ဒေါက်တာနိုင်အောင်နဲ့ကိုမိုးသီးစုံတို့မြမာပြည်ကိုခိတ္တပြန်လာချိန်နဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်ဒီလိုတိုက်တိုက်ဆိုင်ဆိုင်အချိန်ခိုက်ဆောင်ရွက်တဲ့အပေါ်မှာတော့ကိုညင်ကြီးကျော်ကအခုလိုဆက်ပြောပါတယ်
။အားလုံးလိုလားနေတာကဒီတွင်နင်းပြီးတော့ဒီလာမြေလာရှိတဲ့ခြေတွေမျိုးမှာအားလုံးရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ဒါကြောင့်မို့ PBS ရဲ့ခေါင်းဆောင်ကြီးတွေကိုကျွန်တော်တို့ကထုတ်ကပ်နေတာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကသူတို့ဟာတကယ်တမ်းခက်ပြိုင်လုပ်ဖို့ကိစ္စတွေပါပဲ။ကျွန်တော်တို့အသိမှတ်ပြပါတယ်။ဒါပေမဲ့တာဝန်ယူမှုရတော့ရှင်းရမယ့်အပိုင်းတွေကိုအများမြေလာကိုစဉ်းစားနေတာဖြစ်ရှင်းနေခဲ့ပါတယ်။
ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိနေတဲ့ဒေါက်တာနိုင်အောင်ကတော့ပွင့်လင်းမြင်သာတဲ့အချိန်မှာအမှန်တရားဖော်ထုတ်ရေးအတွက်ပူပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်
။ကျွန်တော်တို့ထားတဲ့သဘောထားကတော့တရားဥပဒေစိုးမိုးမှုရှိတဲ့အချိန်ပွင့်လင်းမြင်သာရှိတဲ့အချိန်အဲ့ဒီအချိန်မျိုးမှာအမှန်တရားဖော်ထုတ်ရေးအတွက်ကိုဒါတင်းချာဒါလုပ်တင်လို့ထင်တယ်။ကျွန်တော်လည်းပြေဝပူပေါင်းပါဝင်မယ်။အဲ့ဒီအချိန်မှာအစိုးရဘက်ကတာဝန်ရှိတဲ့လူတွေလည်းပါဝင်ဖို့လိုတယ်။ဆိုတော့အဲ့ဒီလိုအနေအထားမျိုးရှိမှပဲလွတ်လပ်ကောင်းမယ်နောက်တစ်ခုကအဲ့လိုမျိုးတရားဥပဒေစိုးမိုးတဲ့အခြေအနေနဲ့ဖြစ်လဲမဖြစ်လားဆိုတာကကျွန်တော်အနေနဲ့တော့ဗာနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဲ့လိုဗမာပြည်မှာဖြစ်သမျှဒုက္ခရဲ့ချုပ်ပေါင်းမှုတွေနော်အဲ့ဒါတွေအားလုံးကိုလည်းအဲ့လိုအခြေအနေမျိုးမှာအမှန်တရားဖော်ထုတ်ရေးအတွက်ကိုပွင့်ပွင့်လင်းလင်းခွင့်ပြုလာပြီဆိုလို့ရှိရင်တော့ပုံပြီးကောင်းတာပေါ့
လောလောဆယ်မှာတော့မြန်မာစူးအနဲ့အပြစ်ခတ်ရဲဆဲဖို့ဆွေးနွေးနေဆဲဖြစ်တဲ့ ABSDF ဗဟိုကမြောက်ပိုင်းဒေသမှာဖြစ်ခဲ့တဲ့အရေးခင်းကိုအပြစ်မှန်ဖော်ထုတ်နိုင်ဖို့အတွက်အမှန်တရားနဲ့တရားမျှတမှုဖော်ထုတ်ရေးအလို့ဖွဲ့ကိုဖွဲ့စည်းပြီးဆောင်ရွက်နေပါတယ်။ ABSD ရဲ့အဖွဲ့ဟာ1988ခုနှစ်ဒီမိုကရေစီရေးဆန္ဒပြပွဲအပြီးမှာစစ်အစိုးရကိုလက်နက်ကင်တော်လှန်ဖို့အတွက်ကျောင်းသားလူငယ်တွေဦးဆောင်ဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်။